ရှမ်းပြည်နယ်တောင်ကြီးမြို့မှာတနင်္ဂနွေနေ့ညတော့ကပောက်ကွဲမှုတစ်ခုဖြစ်ပွားပြီးတော့လူတယောက်ခြေထောက်မှာထိခိုက်ဒဏ်ရာရခဲ့တာကြောင့်ဆေးရုံမှာအတွင်းလူနာအဖြစ်နဲ့ကုသနေရပါတယ်။ဒီပောက်ကွဲမှုဟာဘုံပောက်ကွဲတာဖြစ်တယ်လို့အတိမပြုနိုင်သေးပဲပောက်ကွဲမှုအဖြစ်နဲ့သာအမှုဖွင့်ထားတယ်လို့တောင်ကြီးမြို့အမှတ်၁ရဲစခန်းကတာဝန်ကျရဲဝန်နဲ့တူကပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစော်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့တောင်ကြီးမြို့ပောက်ကွဲမှုဟာရန်ကုန်မန္တလေးနေပြည်တော်နဲ့ချောင်းသာမှာအရှိတောင်အာရှအားကစားပြိုင်ပွဲကျင်းပနေတာကြောင့်လုံခြုံရေးအရာအထူးသတိထားချိန်မှာပောက်ကွဲခဲ့တာဖြစ်ပါတယ်။ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးတောင်ကြီးမြို့ကန်တူကအခုလိုပြောပါတယ်
။အနည်းငယ်10:40ဖြစ်တဲ့နေရာဟိုဟာတောင်ကြီးမြို့မြို့မရွက်ွယ်အမှန်မအမြင်ဆောင်18မြောက်ကျောင်းနဲ့အုတ်ခိုလမ်းတောင်းဒီဟိုဖြစ်သွားတဲ့လူကကျွန်တော်တို့ခြေထောက်ပြတ်သွားတယ်လို့အဲ့လိုပေါ့နော်ကြားတယ်ပေါ့အဲလောလောဆယ်တောင်ကြီးမြို့ဆက်ဆက်နှုံးစင်းရုံမှာရေးဖို့လူနာဖြစ်တင်လာတယ်
ပေါက်ကွဲတာဟာဒီဇောင်းတိုင်းပြီးတင်းစည်းထားတဲ့ရန်တွေလောင်ကျွမ်းရာကစတင်တာလို့ဒေသခံတွေကပြောဆိုတာလည်းရှိပါတယ်။ဒီအမှုကိုကင်တွယ်နေတဲ့တောင်ကြီးမြို့အမှတ်၁ရဲစခန်းကတာဝန်ကျရဲဝန်ထမ်းတဦးကတော့ဘုံလိုအတီးမပြုတ်နိုင်သေးကြောင်းအခုလိုပြောပါတယ်
။ဟောပေါ့မင်းညာဖြစ်တာပါဗျာ။ဘုံလိုလေးယူစားလို့လည်းပြောင်းမှဒီကြပြောလို့မရဘူးဗျာ။ကျွန်တော်တို့သူတို့ကတော့စစ်ဆေးနေတယ်။အမှုကတော့ကျွန်တော်တို့ဖွင့်ထားပြီဗျာ။ဟိုဒေသခံနီးရန်နေနော်ရန်တွေလက်ကျင်တွေနဲ့သူတို့ကပစ္စည်းကိုထိန်းထားတဲ့အချိန်မှာမတော်တဆပေါက်ကွတာပေါ့ဗျာ။ဟောအဲ့အင်ရှင်ကတော့နည်းနည်းခြေတော်နည်းနည်းတန်ရတယ်ဗျာ။ကျဲတလုံးတော့မဟုတ်ပါဘူး။ဟောဦးမြင့်စိမ့်ပါခင်ဗျာ။သူ့ကိုစစ်စစ်ကမှကျွန်တော်ဆက်ပြီးဖော်တော်ဝေးအေးမှာပေါ့ဗျာ။အခုလောလောနေရတော့သူ့ကိုပဲအေးကိုလုပ်ထားပါလေဗျာ။
ဒီလ6ရက်နေ့ကတော့စီးကိန်းပြိုင်ပွဲကာလအတွင်းအဖြတ်အမှောင်လုပ်ငန်းတွေလှုပ်ဆောင်ဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကအကြမ်းဖက်သမား3ဦးကိုဆေးလွတ်ထားကြောင်းနေပြည်တော်မြို့မှဈေးမှာကြေညာထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးရဲချုပ်ရုံးနဲ့ပြည်ချာရေးဝန်ကြီးဌာနကအတည်ပြုချက်မပေးသလို KIO ကလည်းညှင်းဆို့ထားပါတယ်။ဒီကြေညာချက်ကိုတော့မြို့မှဈေးတာဝန်ခံကအထက်ကညွှန်ကြားတာကြောင့်ကြေညာတာဖြစ်တယ်လို့ 7 days သတင်းစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့အော်တိုဘာလအတွင်းကတော့ရန်ကုန်မြို့မှာဘုံ3လုံး၊စကိုင်းမြို့မှာ2လုံး၊တောင်ကုန်မြို့မှာ1လုံး၊နန်းခမ်းမြို့မှာ2လုံးဇက်တိုက်ဆိုသလိုပေါက်ကွဲခဲ့ပြီးရန်ကုန်မြို့နဲ့မန္တလေးမြို့ကနေရာအတော်များများမှာဘုံလန့်နာတွေဖြစ်ခဲ့ပါတယ်။ဒီပေါက်ကွဲမှုတွေဟာကရင်အမျိုးသားအစည်းအရုံး KNU အဖွဲ့ဝင်ဟောင်းတွေနဲ့ပတ်သက်နေကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပေမဲ့ဒီကနေ့အထိတော့ဒီပေါက်ကွဲမှုတွေရဲ့အဓိကလက်သေးတရားခံကိုဖမ်းဆီးရမိတာမရှိသေးပါဘူး။